သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အတူပါ29ရက်မှာစတင်ခဲ့တဲ့1320စီစဉ်ရေးဟာအာနာသိမ့်မှုနောက်ပိုင်းရလက်အကောင်ဆုံးပြရုပ်တစ်ခုဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတလျှောက်ထိုးစစ်ဆင်ခဲ့တဲ့ဒီလှုပ်ရှားမှုဟာစစ်ကောင်စီတပ်စခန်းနဲ့နေမြေဆုံးရှုံးမှုတွေကြောင့်အထိနာစေတဲ့စစ်ဆင်ရေးလို့လဲဆိုနိုင်ပါတယ်။စစ်ကောင်စီဘက်ကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုတ်ပတ်ဆိုင်မြို့သုံးမြို့ကိုလက်လွတ်ဆုံးရှုံးခဲ့ရတယ်လို့ထုတ်ဖော်ပြောဆိုလာပြီးပြန်လဲချိန်မုံသွားမယ်လို့စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကအောက်တိုဘာ2ရက်ပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်စော်မင်းထွန်းကလည်းချင်းရွှေဟော်၊လောက်ကိုင်း၊လာရှိုး၊ကွန်းလုံ၊တိန်နီမြို့တို့မှာတံပြန်ဆောင်ရွက်မှုတွေလှုပ်ဆောင်နေပြီလို့အတိအလင်းထုတ်ဖော်ပြောဆိုထားပါတယ်။ဒီလိုပြောဆိုမှုတွေနဲ့အတူနမ်ခမ်း၊ပန်ဆိုင်၊ကျူကော၊ကြောင်မဲနောင်ချုံနဲ့တိန်နီမြို့တွေမှာလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကဆိုကြပါတယ်စစ်စင်ရေးဖော်ဆောင်မှုမှာပါဝင်တဲ့တအားမျိုးသားလွမြောက်ရေးတမတော် TNL ပြောခွင့်ရကတော့စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်20ဦးထက်မနည်းသေဆုံးခဲ့တယ်လို့ဆိုပါတယ်လက်ရှိအချိန်တိုက်ပွဲတွေပြင်းထန်နေတဲ့နမ်ခမ်းဒေသခံတူက
တော့လင်းရင်ပြန်နဲ့လဲလာပစ်တယ်ဆိုတော့နေနေနာနာဆိုတော့အကုန်လန့်နေကြတာအဲအဲ့ဒီလက်နဲ့ပစ်တေးတေးလေးပစ်တာကိစ္စမရှိဘူးကွာကိုရှောင်လို့ရတယ်အဲ့ဒီလေရင်နဲ့ဘုံးလာပစ်ချတာကဘလို့ရှောင်ထွက်မှာတော့ဟုတ်တယ်မလားဟိုးဆင်းကြီးလိုက်တာကိုကုန်တကားပိတ်ပြီးမှကတိအောက်မှာပဲပုံးနေကြတာအတန်အရင်ကျေ
ဒီစစ်စင်ကြီးကိုတအားအမျိုးသားလွတ်မြောက်ရေးတက်မတော် TNL မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA နဲ့ရခိုင်တပ်တော် AA တို့ကဥဆောင်ခဲ့တာပါဗမာပြည်သူ့လွတ်မြောက်ရေးတမတော် BBLA ပြည်သူ့လွတ်မြောက်ရေးတမတော် PLA နဲ့ပြည်သူ့ကာကွယ်ရေးတမတော် PDF တို့လည်းဒီစစ်စင်ရေးမှာပါဝင်လှုပ်ရှားခဲ့ပါတယ်တစ်တုံညာနှစ်ခုစစ်စင်ရေးစတင်ပြီးဆယ်ရက်မြောက်နေ့အထိစစ်ကောင်စီရဲ့တပ်စခန်းပေါင်း109ခုကိုသိမ်းပိုက်ရရှိခဲ့တယ်လို့ကိုကန့်အဖွဲ့ MNDAA ကထုတ်ပြန်ထားပါတယ်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ကတော့ရှမ်းမြောက်ဒေသမှာလက်ရှိတိုက်ပွဲတွေကြောင့်ဒေသခံ2000ကျော်စစ်ဘေးရှောင်နေရတယ်လို့ဆိုပါတယ်။အရင်ကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေရတဲ့ပြည်သူအရေအတွက်က14000ကျော်ရှိတာကြောင့်အခုဆိုရင်စစ်ရှောင် 3000 ကျော်ရှိနေပြီလို့နိုဝင်ဘာ2ရက်နေ့မှာဖော်ပြခဲ့ပါတယ်။တိုက်ပွဲဖော်ဆောင်မှုကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလက်မကြီးဖြစ်တဲ့လာရှိုးချင်းရွှေဟော်လန်နဲ့လာရှိုးမိုဆယ်ပြည်ထောင်စုလက်မကြီးကိုပိတ်ထားခဲ့ပါတယ်။ဒါကြောင့်ဒေသတွင်းကုန်စည်နှုန်းတက်ကြွတွေကိုရင်ဆိုင်နေရပြီးဆက်သွယ်ဖုန်းလိုင်းတွေလည်းဖြတ်တောက်ခံထားရတယ်လို့ဒေသခံတွေစီကတီးရပါတယ်။ဒေသခံတွေအတွက်တော့စစ်ရေးပြင်းထန်မှုကြောင့်လုံခြုံရေးအခက်အခဲတွေနဲ့အတူဝိုင်းရင်မဖူလုံမှုတွေကိုပါရင်ဆိုင်ကြုံတွေ့နေကြရတာပါလာရှိုးဒေတာခန်ကိုနေဝဲကတော့စီရေးဖော်ဆောင်တဲ့အခါဒေတာခန်တွေအတွက်လုံခြုံတဲ့ရဲဝင်းလေးတခုဖန်တီးပေးတဲ့လို့ဆိုပါတယ
်ဘာပန်းတိုင်းရောတင်တာပါတင်တာပါတယ်ခင်ဗျာဒါပေမဲ့ကျွန်တော်တို့အရင်ကဟိုကလေးရောကြောက်တာခင်ဗျာဒီတော့ကျွန်တော်တို့ဟိုကနောင်တုံးပွဲတက်ကတော့သူ့ကိုတွေးနေအောင်ခင်ဗျာဒီစစ်တပ်ကအလေးအလေးကိုဘုံလာကြတာကိုတွေးနေတာခင်ဗျာအဲ့ဒါကြောင့်ဘောပြန်လာမနေနိုင်ပါကျွန်တော်တို့လည်းတန်ရင်မှုကိုပြပါရစေ။ဒီမှာကန်ဆန်းဆိုတဲ့ဒီမှာကန်ဆန်းဆိုတဲ့ဝါမျိုးရှိတယ်ခင်ဗျာ။အချို့ကျတော့လည်းကန်ဆန်းတဲ့ကိုပြပါရစေ။အဲ့ဒါကြီးရဲ့လူတွေကျတော့လည်းခုတောင်းမကြည့်နိုင်ဘူးခင်ဗျာ။80ကျော်ကိုပါတယ်ခင်ဗျာ။ဟိုတကြီးတွေလည်းပြတော့နောက်ကိုုံကြောင်အမျိုးသမီးတွေရောကလေးတွေပြတော့ခင်ဗျာ။အဲ့ဒါစိတ်ကြီးရပါခင်ဗျာ။နောက်တရင်ကအခုလည်းပြောနေဆုံးတော့အမောင်ချရတာခင်ဗျာ။ကျန်တဲ့နေရာဒီမှာတော့တရင်ပြတာကျန်တဲ့နေရာကြီးကတရင်ပြတယ်။အဲ့ဒီမက်ကန်နဲ့အဲ့မက်ကန်ကြီးကအဲ့မန်မင်းအုပ်စုတွေကတော့ဘုံကတရင်မပြတ်ဘူးခင်ဗျာ။ online နေရာလည်းမရဘူး။ဘုရား MNC ကောင်းကင်ကရတယ်ဒီ MNC ကမရတော့ဘူးကွာဒီသားတယ်လို့လုံးလုံးနဲ့နေရမှာပဲချစ်သူကျင်တာပေါ့ခင်ဗျာဘာလို့လဲဆိုတော့အဲ့တချောင်းဆိုတာကကန်ရှာလို့မရဘူးခင်ဗျာ
အာနာသိန်းကာလာအတွင်းနိုင်ငံတော်ဝန်လက်နက်ကိုင်ပဋိပက္ခတိုက်ပွဲပေါင်း11000ကျော်ဖြစ်ပွားခဲ့တယ်လို့ ISP မြန်မာစီးရင်တွေအရာသိရပါတယ်2023တနှစ်အတွင်းမှာတော့နိုင်ငံအနှံ့တိုက်ပွဲပေါင်း2800ကျော်ရှိခဲ့ပြီး48ရာခိုင်နှုန်းက EU ဒေသခံကာကွယ်ရေးပူးပေါင်းချက်တွေနဲ့စစ်ကောင်စီတို့အကြားဖြစ်ပွားခဲ့တာပါ41ရာခိုင်နှုန်းကျော်ကတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားဖြစ်ပွားခဲ့တာဖြစ်ပါတယ် ရှမ်းမြောက်စစ်စင်ရင်းနဲ့အတူအောက်ကျွားတုံးဆက်တရက်ကမြစ်ကြီးနားဘမောကာလန်ပေါ်ရှိစစ်ကောင်စီရဲ့ကန်တောင်ရန်တပ်စခန်းကိုကချင်လူမျိုးရေးတပ်မတော်ကရရေးကအသိဉာဏ်ခဲ့ပါတယ်။ အဲ့ဒီနောက်နိုဝင်ဘာတရက်ကစပြီးစစ်ကောင်စီဘက်ကကရရေးဌာနချုပ်ရှိရာလိုက်စာကိုပုံကျဲတိုက်ခိုက်ခဲ့ပါတယ်။ရှမ်းမြောက်နယ်ကချင်ပြည်နယ်မှာစစ်ရေးပြင်းထန်နေချိန်မှာပဲစကိုင်းကြိုင်အတွင်းကော်လင်ဝင်းတို့ကလေးတမှုနယ်ကန်ကောမြို့တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပါတယ်။မနေ့ကတော့ကော်လင်မြို့ကိုအောင်မြင်မြင်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီရဲ့ကာကွယ်ရေးဝန်ကြီးဌာနကတည်င်းထုတ်ပြန်ထားပါတယ်။ကော်လင်းမြို့နယ်မှာတိုက်ပွဲဖြစ်ပွားရာ၃ရက်ကြာကာလအတွင်းစစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေကြောင့်နေအိမ်ပျက်စီးမှုနဲ့အရက်သားထိခိုက်မှုတွေလည်းရှိနေတယ်လို့သိရပါတယ်။တအားအမျိုးသားလူမျိုးရေးတပ်မတော်
TNL တွေကိုပြတ်မှတ်ချတိုက်ခိုက်မှုကိုကာကွယ်သွားပြီးစီရေးဖော်ဆောင်နေတာဖြစ်တယ်လို့ဆိုပါတယ်။အဲတပွဲဖြစ်တဲ့အချိန်လည်းဒီအတန်းနဲ့ဆုံးဒီလူထုကိုစီရေးရဥမာစင်ကျွန်တော်ရှိတဲ့လက်နာမစင်တော့ဆရာဆရာပဲလေကြောင်းတုံးပြီးမှတိုက်ခိုက်တာရှိတယ်။အဲလက်နေကြီးနဲ့ပြစ်ခတ်တာရှိတယ်။အဲလက်ကျွန်တော်ဒီလူထုတွေကျူပြီးရှောင်လာခဲ့တယ်ဒီလေကြောင်းရန်တွေကပဲပို့ဒီထိုင်ရမယ့်ဟ ပုံကိုကျင်းတို့တူရလို့တချို့စင်တော့တည်တာကြာရှောင်းထားဖို့ယူပြီးတည်ပေးထားတယ်အာကျွန်တော်အနေနဲ့ဒီလူထုရှိတဲ့နေရာဆိုရင်တွားတက်လာတော့တိတ်မရှိဘူးအာကျွန်တော်တက်ပွဲမနေ့ကစင်ကျွန်တော်တက်ပွဲဖြစ်လာတော့အာပြိုးလွေနဲ့နောင်ချူလာမကြီးပုံမှာဖြစ်တယ်တကယ်တကယ်ဒီစီကောင်စီဘက်ကလက်နေကြီးတွေပြတာအဲ့လာမရှိတဲ့ဒီအာရွှေညောင်ပြည်ရွာတို့အဲ့ဒီဆမ်စေရွာတို့အဲ့ဒီရွာတွေလည်းပါအကုန်လုံးဖြစ်တယ်အာအဲ့လိုမျိုးလူကြီးတွေထိခိုက်တာမျိုးရှိတယ
်ရှမ်းမြောင်မှာဆိုပြည်သူစစ်အဖွဲ့အပါအဝင်တိုင်ရင်တစ်ခုလုံးတိုင်ရင်သားလက်နက်ခိုင်အဖွဲ့စီဘက်ပြောင်းခိုလုံနာတွေနဲ့လက်နက်ခဲယံတင်ယူရရှိမှုတွေရှိနေတယ်လို့အဖွဲ့အသီးတွေကထုတ်ပြန်ထားပါတယ်နိုဝင်ဘာ2ရက်မှာတော့ရှမ်းမြောက်တိုက်ပွဲကိုအပြစ်အခက်ရက်စဲဖို့လက်နက်ကိုင်အဖွဲ့အစည်းတွေကိုတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်မြန်မာနဲ့ထိစပ်နေတဲ့နယ်စပ်တောက်လျှောက်မှာလည်းလုံခြုံရေးတွေတိုးမြင့်ထားပြီးနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးတွေရပ်သွားခဲ့တယ်လို့သိရပါတယ်အာဏာသိမ်း3နှစ်နီးပါးကာလအတွင်းမြန်မာနိုင်ငံမှာပြည်တွင်းစစ်ရှောင်2တန်းကျော်ရှိနေပြီဖြစ်တယ်လို့ ISB မြန်မာကထုတ်ပြန်ထားပါတယ်လက်တလောတိုက်ပွဲတွေကြောင့်ပြည်နေရတဲ့ရှမ်းမြောက်ဒေသခံတွေကတော့ဘေးလွတ်ရာတရုတ်နေမိတဲ့နဲ့နှိဆက်ရာတောတောင်နေရဲဆစ်ဆောင်နေရတယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်နေသူတွေစီကသိရပါတယ်။စစ်ရေးပဋိပက္ခနဲ့နှစ်ဖက်တင်းမာမှုအခြေအနေတွေကြောင့်ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုမလုပ်နိုင်ဘူးလို့ပြောလာသူကမူဆယ်ပရဟိတကုညီကယ်ဆယ်ရေးအသင်းအဖွဲ့သားတူပါ။ကယ်ဆယ
်မှုတွေကတော့တိတ်တော့မလုပ်ဖြစ်ဘူးကြ။ဒီလားဒီဟာလေးကတော့ပြတ်တောက်ပြီလေအဲအကြောင်းမို့ဌာနဆိုင်ရာတွေနဲ့ဉာဏ်တွေလည်းမရှိကြကြကားနေတဲ့အဖြစ်ကမလုပ်ဘူးဆိုတော့ဒီပြတ်ချာလေပေါ့တရားငါးပိုင်းလူမှန်ခန်းတို့တည်နေလို့လာရှိချောင်းနဲ့အသက်သာပြောလို့ပြောလို့ဖြစ်
တစ်တုံညာနှစ်ခွန်စစ်စင်ရေးကစစ်ရေးဖော်ဆောင်တာအပြင်အွန်လိုင်းလောက်စားမှုငွေကြေးလိမ်လည်မှုနဲ့ကြားဖြတ်ရာဇဝတ်မှုကိုပါတိုက်ဖြတ်သွားမှာဖြစ်တယ်လို့ညီနောင်သုံးဘော်အဖွဲ့ရဲ့ထုတ်ပြန်ချက်မှာပါဝင်ပါတယ်။ဒါကြောင့်တရုတ်ပါဝင်အိန္ဒိချင်းနိုင်ငံတွေရဲ့အပိတ်ထောက်ခံမှုကြောင့်စစ်ရေးဖော်ဆောင်လာနိုင်တာဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသက်သူတွေကဆိုကြပါတယ်အောက်တိုဘာ31ရက်မှာတော့စစ်ကောင်စီကတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးနဲ့တွေ့ဆုံပြီးကြားပြတ်လုပ်ငန်းကိုအပီးနှိမ်နှင်းပေးမယ်လို့စာထုတ်ပြန်ခဲ့ပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးနဲ့အတူပဋိပက္ခနယ်မြေကျပြန့်လာပြီးစစ်ကောင်စီအတွဲကျင်းနေကြက်တဲ့အခြေအနေဆက်ရောက်နေတယ်လို့စစ်တပ် CDM အတိုင်းဝိုင်းကလည်းထောက်ပြကြပါတယ်။
လာလာတဲ့မြို့ကမှာတဲ့အဖက်မှာလည်းစကမ်းမထိုင်ပါတော့ခါကြတော့ပြောရဆက်တယ်သူကလိမ့်လို့ဘသူကအုပ်ချုပ်လို့ထိန်းချုပ်လို့ထိန်းချုပ်မှမရှိပါဘူးလေ။ဒီလုံချုပ်ရင်းချင်းလို့ပြောတာအမတ်ခံပြောလို့တော့မရဘူး။ငါကိုဆောင်းတဲ့နေမှာတော့လာအိတ်ကြတယ်။တစ်ခါတစ်ချက်တစ်ချက်လည်းမကြည့်ရကြကြလာလို့လေအဲ့ဒါအင်ဂျင်မတက်ဘူးအင်ခံတဲ့မှာတော့ပေးဒီမှာညညာနိုင်တော့ပိုင်းဆိုရင်လည်းလည်းနေကြတယ်။ဒီတော့မှသမားကိုပိတ်တာလားမပိတ်တာလားတော့မသိဘူး။မစားလို့မစားကြတာတော့ရှိတယ်။
တိုင်းရင်းသားဒေသခံပြည်သူတွေဟာစစ်ပွဲရဲ့အဆိုးကျိုးတက်ရောက်မှုတွေတိုင်းမှာမြေစာပင်အဖြစ်ဖြတ်သန်းခဲ့ရပါတယ်။ ပြည်တွင်းစစ်အခြေအနေကြောင့်ဆယ်စုနှစ်ပေါင်းများစွာအဖက်ဖက်ကနေကြခဲ့ရသလိုလက်ရှိပဋိပက္ခဖြစ်စဉ်ကြမှာလဲစစ်ရှောင်ဘဝကိုထပ်မံဖြတ်တန်းနေကြရတာပါသူတို့အတွက်ကြောင့်အိမ်ပြန်နိုင်ရေးကိုကြမ်းကြနေကြရသလိုတပတ်မှာလဲဒီမိုကရေစီပိုင်ဆိုင်မှုအရေးဟာခိုင်မာနေစေမျှော်လင့်ချက်တစ်ခုပါဒီသတင်းဆောင်မှာကိုတန်လင်းကပ်ကပ်ပေးဖို့ခြားတာဖြစ်ပါတယ်
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာရှာကြည့်နိုင်ပါတယ်ရှင်
သမီးတို့ရင်ဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ